မန္တလေးမြို့မှာလူသေဆုံးထိခိုက်ဒဏ်ရာတွေရခဲ့တဲ့အထိဖြစ်ပွားခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းစုပုံမှုတွေနဲ့ဆက်နွယ်ပြီးအာဏာပိုင်တွေကလူပေါင်း400နီးပါးကိုဖမ်းဆီးခဲ့ပါတယ်။ညမထွက်ရအမိန့်ထုတ်ပြန်ပြီးဖမ်းဆီးအရေးယူမှုတွေဇက်တိုက်ဆိုသလိုလှုပ်ဆောင်လာရကမန္တလေးမှာတည်ငြိမ်စပြုလာပေးမယ်လို့လဲပုံမှန်အခြေအနေထိတော့မဖြစ်သေးဘူးလို့မြို့ကန်တွေကပြောကြပါတယ်။မန္တလေးမြို့ရဲ့နောက်ဆုံးအခြေအနေတွေကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါဇူလိုင်တရနေ့ကနေစလို့ဖြစ်ပွားခဲ့တဲ့လူနှုတ်ဦးသေဆုံးပြီးတော့လူတဒါဇင်ကျော်ထိခိုက်ဒဏ်ရာရခဲ့တဲ့မန္တလေးမြို့ကစူပူအကြမ်းဖက်မှုတွေမှာတန်တရာရှိသူ16ဦးအပါအဝင်ပုံမှန်144ညမထွက်ရအမိန့်ကိုဖောက်ဖျက်သူစုစုပေါင်း362ဦးကိုဖမ်းဆီးခဲ့တဲ့အကြောင်းမန္တလေးတိုင်းရဲတပ်ဖွဲ့ကပြောပါတယ်လူတက်မှု2မှု၊နာကျင်စေမှု3မှု၊မီးရှို့မှု1မှုတွေအတွက်ကတန်တရာရှိသူတွေကိုတော့အာဏာပိုင်တွေကဆက်လက်စုံစမ်းနေဆဲဖြစ်တယ်လို့လည်းသတင်းထုတ်ပြန်ထားတာပါပုံမှန်144ညမထွက်ရအမိန့်ချိုးဖောက်မှုနဲ့ဖမ်းဆီးခဲ့တဲ့346ယောက်အနက်က145ယောက်ကိုတော့ခံဝင်နဲ့ပြန်ပြီးတော့လွတ်ပေးခဲ့တယ်လို့ကြံလူတွေကိုလည်းစစ်ဆေးမေးမြန်းပြီးရင်ပြန်လွတ်ပေးကောင်းလွတ်ပေးနိုင်တယ်လို့မန္တလေးတိုင်းဒေသကြီးကတူရဲမှုကြီးဇော်မင်းဦးကပြောပါတယ်ဒါပေမဲ့လည်းလုံခြုံရေးအတွက်မန္တလေးမြို့မှာလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့အခုအခါမှာနေဘတ်တွေမှာရောရှောင်းတခင်စစ်ဆေးမှုတွေလှုပ်ဆောင်နေရတယ်လို့လည်းသူကပြောပါတယ
်။မရှိတော့ကျွန်တော်တို့နေ့လဲလိုအပ်တဲ့နေရာတွေမှာကျွန်တော်တို့နေရာလုံခြုံရေးတွေချထားတယ်။နောက်ဘက်ဆိုလည်းကျွန်တော်တို့ကနေမြေဆိုးမှုတွေအတွက်ဒီကားတွေရောဆိုင်ကယ်တွေရောလှည့်ကင်းနေနဲ့ဆက်ပြီးတော့နေမြေဆိုးမှုတွေကျန်းမာဆောင်ရွက်နေပါတယ်။ဟာအခုလက်ရှိရောဒီနေ့အေးစစ်စစ်ပါခင်ဗျာ။အမှတ်144ထုတ်ထားတော့မှအခြေအနေပေါ်မှာပဲမူတည်ပြီးတော့ဒီရုပ်သိမ်းတဲ့မြုပ်သိမ်းတဲ့ကတော့ကျွန်တော်တို့ဒိုင်းနေတာရေးစုအဖွဲ့ရပဲဒါဆောင်ရွက်မှာဖြစ်ပါတယ်ခင်ဗျ။နော်စစ်တပ်ကတော့သူတို့ဂဲတွေနဲ့ပေါက်တဲ့လူတို့နောက်ဟာဒုတ်တွေပါတွေကင်လိုက်လူတို့အဲ့လိုအခင်းဖြစ်စင်မှာကျွန်တော်တို့တွေ့တဲ့ဟာတွေကိုလိုက်လံဖမ်းဆီးထားတဲ့ဟာတွေပါ။အထူးမှုစစ်တွေနဲ့တေချာကျွန်တော်တို့စုံစမ်းဖော်ထုတ်နေပါတယ်ခင်ဗျ။ညံ့ညံ့တက်တွေတို့ပအဝင်ညံ့တက်တွေတို့ကျန်တဲ့အခြားထောက်ထားတွေနဲ့တရားခံဖော်ထုတ်ရရှိရတော့ဆက်လက်ဆောင်ရွက်နေပါတယ
်ပြည်ပခါတွေဖြစ်ပွားခဲ့ပြီးတဲ့နောက်အာဏာပိုင်တွေဘက်ကလုံခြုံရေးအတွက်တင်းတင်းကြပ်ကြပ်စောင့်ကြည့်နေသလိုမန္တလေးမြို့မိမြို့ဖားတွေအရက်ဖက်အဖွဲ့အစည်းတွေနဲ့ဘာသာရေးခေါင်းဆောင်တွေကလည်းအခြေအနေကိုဝိုင်းဝန်းထိန်းသိမ်းဖို့စူးစမ်းနေကြတဲ့အတွက်အခုခါမှာတော့စူပူအကြမ်းဖက်မှုတွေမရှိတော့ဘဲပြန်လည်တည်ငြိမ်စပြုလာနေပြီလို့လည်းမန္တလေးမြို့ကန်တွေကပြောပါတယ်ဒါပေမဲ့လည်းအထက်မြန်မာနိုင်ငံရဲ့မြို့တော်မန္တလေးမြို့ရဲ့အခြေအနေဟာပုံမှန်အနေအထားကိုတော့မရောက်သေးဘူးလို့ဒေသခံသတင်းသမားတဦးဖြစ်တဲ့ကိုမင်းထန်ငိမ့်ညံကပြောပါတယ်။ညမထွက်ရအမိန့်ကြောင့်ပုံမှန်144မရုပ်သိမ်းသေးတဲ့အတွက်လည်းကုန်စည်စည်းစိမ်ရာအချက်အချာလည်းဖြစ်တဲ့မန္တလေးမြို့ကသွားရေးလာရေးလမ်းပန်းဆက်သွယ်ရေးနဲ့စီးပွားရေးလုပ်ငန်းတွေမှာအခက်အခဲတွေကြုံနေရတယ်လို့လည်းမန္တလေးမြို့ရဲ့တည်ငြိမ်အေဂျင့်ရဲ့သတင်းမှထုတ်ပြန်ရေးကော်မတီရဲ့သတင်းပြန်ကြားတာဝန်ခံလည်းဖြစ်တဲ့ကိုမင်းထန်ငိမ့်ညံကပြောပါတယ်။
ပေါ်လာတဲ့ဒီကတော့ခိုက်တာအပြင်ဒီမှာစန့်သွားတဲ့ခါကျတော့မန္တလေးလိုမျိုးကြီးကျတော့ဒီလုပ်ငန်းပေါင်းစုံပေါ့ကိုမတိတဲ့လုပ်ငန်းတော့တိတဲ့လုပ်ငန်းရောလက်လွတ်လက်စားလေးတွေရောဒေသလက်စားတွေရောနောက်သူနဲ့ဆက်နေတဲ့ခုနတည်ဥပုဆောင်ရေးတွေရောဆိုတော့အဲပုံမှန်တော့မဖြစ်သေးဘူးခုနပြောတဲ့အရာစကားပြောရိုးရိုးဖြစ်တယ်ဆိုတာဒီပါလေတော့တိတ်မကြဘူးအနေအထားတော့နည်းနည်းဟိုနည်းနည်းဒီနည်းနည်းအလိုကောလာဟလတွေတော့ရှိသေးတယ်ဒီရက်ကဆိုရင်ဒါတို့လမ်းမေးတစ်ပိတ်ဆိုင်လေးတွေအထူးသဖြင့်ပါလဲဆိုတော့ဒီကဘာဖလာဒါဘိုလ်လူပွဲဒါဒီအားခဲ့ပြီးတော့ရောင်းပါမယ်လေ။အဲ့ဒါ BN Premier တို့ပါတော့ပေါ့။အဲ့တော့အဲ့ဒါလေးလည်းအများကြီးရသွားတယ်။အဲ့တော့ Sangay Taxi တွေအဲညာဘက်ကိုခုနဒီကုန်စည်နေနောက်လက်လွတ်လက်စားဒီဈေးလေးတွေမှာပြန်ပြီးတော့ဒီဒိုင်တွေကလည်းပြန်ဝင်မယ်။ဒါတွေတော့အများကြီးနောက်ချက်ဖြစ်သွားတာပေါ့။တည်ငြိမ်သလားဆိုရင်တော့အဲ့ဒီခုရုပ်ရုပ်တဲတဲပဋိပက္ခဆန်ဆန်နေတော့ဒီနေ့ဘာမှမကြဘူး။ဒါပေမဲ့လုပ်ငန်းကိုင်ကိုင်းတွေကပုံမှန်ပြန်ဖြစ်သွားပြီလားဆိုတော့အဲဆိုင်ဒီမာတွေတော့ပြန်ဖွင့်ပါလိမ့်မယ်။သို့တော်လည်းပဲအရင်မူလပုံတန်တော့ပြန်မရောက်သေးဘူး။အဲ့လိုပြောလို့ရပါ
ဒီလဇူလိုင်တရက်နေ့ကနေစတင်ဖြစ်ပွားခဲ့တဲ့ဘာသာရေးအသွင်ဆောင်အကြမ်းဖက်စူပူမှုတွေကိုထိန်းသိမ်းမှုမန္တလေးစီပင်သာယာနယ်နိမိတ်အတွင်းကအောင်မြေသာဇံ၊ချမ်းရည်သာဇံ၊မဟာအောင်မြေ၊ချမ်းမြေသာစီပြည်ကြီးတခုနဲ့အမရပူရမြို့နယ်6မြို့နယ်မှာည9နာရီကနေမနက်9နာရီအထိညမထွက်ဖို့ဇူလိုင်လ3ရက်နေ့ကအမိန့်ထုတ်ပြန်ခဲ့တာပါအမိန့်ထုတ်ပြန်ပြီးနောက်တနေ့မှာပဲစူပူမှုတွေထပ်ဖြစ်ခဲ့တဲ့အတွက်လည်းမန္တလေးတိုင်းပသိမ်ကြီးမြို့နယ်မှာပါပုံမှန်144ထပ်မံကြေညာခဲ့ရတာဖြစ်ပါတယ်ရှင်